American နဲ့မြောက်ကိုရီးယားအကြားမှာဆွေးနွေးပွဲတွေပြန်ဆဖို့အစီအစဉ်တွေလုပ်နေကြတာကပဲလက်တလောမြောက်ကိုရီးယားရဲ့ဒုံးကျည်ဆန်သက်ပြစ်လွတ်မှုဟာမလို့အပ်ဖဲနဲ့တမင်သက်သက်ရန်စားတဲ့လို့ရဲ့အဖြစ် American နဲ့ဂျပန်ကဝေဖန်လိုက်ပါတယ်ပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကမြောက်ကိုရီးယားကသူတို့ရဲ့ခင်မီလက်နက်ကိရိယာစီမံချက်တစ်ခုဖြစ်တဲ့ပယ်ရင်တက်ဒုံးကျည်ပြစ်လွတ်နိုင်အောင်ပုံစံထုတ်ထားတဲ့ရင်းငုံတင်းမောပေါ်ကနေဒုံးကျည်ဆန်သက်ပြစ်လွတ်ခဲ့တာပါဒီလို့ရဲ့ဟာတမင်သက်သက်ရန်စားတဲ့လို့ရဲ့ဖြစ်ပြီးတန်တမန်ရေးရဆွေးနွေးဖို့အနေထားမရှိတဲ့အတွက်မြောက်ကိုရီးယားအနေနဲ့ဒီလိုဆန်သက်မှုတွေကိုရပ်ဆိုင်းဖို့လိုအပ်တယ်ဆိုတာ American ကာကွယ်ရေးဝန်ကြီး Mark Esper နဲ့ Japan ကာကွယ်ရေးဝန်ကြီး Taro Kono တို့တယ်လီဖုန်းဆက်သွယ်ပြောဆိုဆွေးနွေးခဲ့ကြတဲ့အကြောင်း Pentagon ပြောခွင့်ရJonathan Hoffman ကကြာသပတေးနေ့ကပြောပါတယ်ကိုရီးယားဗဟိုသတင်းဌာန KCN ကကြာသပတေးနေ့ကရေထဲကနေဒုံးကျည်ဆန်သက်ပြစ်လွတ်တာကိုသတင်းတွေထဲမှာဖော်ပြခဲ့တာပါရေငုပ်တင်းမောကနေဆန်သက်တယ်လို့အတိအကျမပြောနိုင်ပေမဲ့ပင်လယ်ရင်းအခြေစိုက်စခန်းတစ်ခုကပြစ်လွတ်တာဖြစ်တယ်လို့ Pentagon ပြောခွင့်ရဗိုလ်မှူးကြီး Pat Ryder ကပြောပါတယ်ပြီးခဲ့တဲ့မေလကစပြီးတော့မြောက်ကိုရီးယားကဒုံးကျည်ဆန်သက်မှု၁၁ကြိမ်လှုပ်ခဲ့ပြီးဖြစ်ပါတယ်အရင်ကတာတို့ပြစ်ဆန်သက်မှုတွေအပေါ်မှာသမ္မတထရမ့်ကပြဿနာမရှိဘူးလို့ပြောခဲ့ဘူးပေမဲ့အခုဒီချိန်နဲ့ပတ်သက်လို့တော့ဘာမှမှတ်ချက်မပေးသေးပါဘူး။မြောက်ကိုရီးယားကအမေရိကန်နဲ့နျူကလ িয়ার ဆွေးနွေးပွဲတွေပြန်ဆတော့မယ်လို့စနေနေ့ကကြေညာပြီးတဲ့နောက်နိုင်ပိုင်းအကြာမှာအခုလိုဒုံးကျည်ဆန်သက်ပြစ်လွတ်ခဲ့တာပါ။ဒီလို့ရဲ့အတွက်အမေရိကန်နဲ့ဆွေးနွေးပွဲတွေအပေါ်မှာဘယ်လိုအကျိုးတရားမှုရှိလာမလဲဆိုတာတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးရှင်။